အရဘိတပေါင်းတော်ကောင်းတို့ဒီဘုရင်ခုနှစ်ပါးအကြောင်းပြောမယ်ဆိုတော့ဒီဘောဓိပက္ခိယတရားတွေဟာတပါးနဲ့တပါးဆက်ဆက်မှုရှိနေတယ်ဆိုတာကိုဥစွာပထမနားလည်ထားဖို့လိုပါတယ်။ဘုရင်တို့တတိပဌံတရား၄ပါးပြောခဲ့ပြီ။တတိအဓိကသမ္မပဒံတရား၄ပါးပြောခဲ့ပြီ။ဝိရိယအဓိကအဋ္ဌိပတ်တရား၄ပါးပြောခဲ့ပြီ။အိန္ဒြေ၅ပါးဘု၅ပါးခုဒီကနေ့ဘုရင်ခုနှစ်ပါးဆိုပြီးတော့အဲ့ဒါဦးဇင်းတို့ဒီဘုဇင်တရားကိုမြတ်စွာဘုရားကပါဠိတော်တွေထဲမှာတန်ဘုဇင်ကဆိုပြီးရှေ့ကတန်ကလေးထည့်ပြီးတော့ဟောထားတာရှိတယ်။အဲ့ဒါတန်ဆိုတာကတမ္မကောင်းစွာဆိုတဲ့အဓိပ္ပာယ်ပေါ့။အဲ့ဒီတန်ဘုဇင်ကဆိုတဲ့အဓိပ္ပာယ်ကိုလေဒီဆရာဘုရားကြီးရှင်းပြတော့တော်တော်လင်းသွားတယ်။ဆရာကြီးကအဓိပ္ပာယ်လေးကိုထိမိအောင်ပြောတယ်စတုတ္တသဓမ္မေသုတ္ထဗုဇ္ဇတိတိတံဘောဓိတဲ့စတုတ္တသဓမ္မေသစ္စာလေးပါးတရားတို့ကိုသုတ္ထကောင်းစွာဗုဇ္ဇတိတိတိတ္တဤဣတိတ္တမထို့ကြောင့်တံဘောဓိတံဘောဓိမြည်ဤတဲ့ဘောဓိတရားဆိုတာပိဋကတ်ဥရှင်တို့ကြားဘူးတယ်ဘောဓိပင်ဘောဓိအစရှိသဖြင့်ဘောဓိဆိုတာကြားဘူးတယ်နော်အဲ့ဒီဘောဓိဆိုတာဘာတော့ဆိုရင်မညံမဉ္ဉံလေးပါးကိုဘောဓိလို့ခေါ်တာအဲ့ဒါရှေ့ကတန်ဆိုတာလေးကကောင်းစွာဘောဓိဆိုတာသိတာပါပဲသစ္စာလေးပါးကိုသိတာပါပဲသစ္စာလေးပါးကိုသိတဲ့ဉာဏ်ကိုဒါမဉ္ဉံမဉ္ဉံလေးပါးပေါ့သစ္စာလေးပါးကိုကောင်းစွာသိတယ်ဆိုတော့တန်ဘောဓိအဲ့ဒါကိုဆရာဘုရားကြီးကစတုသစ္စာဓမ္မေတုသုတ္ထဗုဇ္ဇတိတိစတုသစ္စာဓမ္မေသုတ္ထဗုဇ္ဇတိတိတန်ဘောဓိသစ္စာလေးပါးကိုကောင်းစွာသိတတ်မြင်တတ်လို့တံဘောဓိလို့ခေါ်တယ်တဲ့တရားကိုကြောက်ရင်တော့တောတပတိမေသကရာဂမိမေအနာဂမိမေအရဟတမေဆိုပြီးတော့မဉ္ဇဉ်လေးပါးရအရာကတံဘောဓိရဲ့အဓိပ္ပာယ်ပေါ့နောက်တံဘောဓိရာအင်္ဂောတံဘုဇင်္ဂောတဲ့တံဘောဓိရာအင်္ဂောတံဘုဇင်္ဂောတံဘောဓိရာအဲ့ဒီမဉ္ဇဉ်လေးပါးရဲ့အင်္ဂောအတောင်အလက်အင်္ဂါအစိပ်ပိုင်းတံဘုဇင်္ဂောတံဘုဇင်္ဂာနော်ဒီရောက်မှလူရင်းကရောက်သွားအဲ့တော့ဘုဇင်တရားဆိုတာမဲ့ညံရခြင်းရဲ့အင်္ဂါအစိပိုင်းတနည်းအားဖြင့်မဲ့ညံ၄ပါးရဲ့အတောင်အလက်လို့စရောကြီးကသုံးတယ်ဒီနေရာမှာအတောင်အလက်ဆိုတာကငှက်တင်မှသာရှိတာလေဟုတ်လားအဲ့တော့အဲ့ဒီငှက်တင်နဲ့ပဲဥပမာပေးတယ်စရောကြီးကဦးဇင်တို့ငှက်ဟာပြန်တန်းနိုင်တဲ့အနေအထားကိုရောက်ဖို့အတွက်သူ၃ချိန်လောက်ယုံကံထွက်ရ3ချိန်လောက်သူစူးစမ်းရတယ်တနည်းအားဖြင့်သူ့ရဲ့မွေးဖွားခြင်းကဒွိဇတ္တဝါဆိုတဲ့အတိုင်းသူကအမိဝန်းကတစ်ခါကြွ့ယုံနေသူကပြီးတာမဟုတ်ငှက်တကောင်ရဲ့ပြန်တန်းသွားနိုင်တဲ့အခြေအနေထိရောက်အောင်သူဖြတ်တန်းခဲ့ရတဲ့အနေအထားလေးတွေကိုစဉ်းစားကြည့်ပထမအမိဝန်းကောင်းကနေဥကလေးဖြစ်နေသူကြွ့လွတ်လာတယ်ဒါအမိဝန်းကောင်းထဲမှာသူနေရတာနော်ပြီးတော့ဥကလေးဖြစ်နေသူပြင်မဲ့ကိုရောက်လာတယ်။အဲ့ဒီကြတော့သူကျွတ်ပြီးလွတ်ပြီးလို့ပြောလို့မရသေးဘူး။ဥထဲမှာပဲသူရှိနေသေးတယ်။တခါဒုတိယအဆင့်ဥထဲကနေပြီးတော့သူမိခင်ရဲ့ဝတ်ပေးတဲ့အငွေရဲ့အစွမ်းတတ္တိသူ့ရဲ့အောက်ကယုံနဲ့ခံတဲ့သဘောရဲ့အစွမ်းတတ္တိကြောင့်ဒီငှက်ကလေးကဥထဲကနေဒုတိယအချိန်ထပ်ပြီးတော့မွေးဖွားလာပြန်တယ်။နော်။အဲ့လိုမွေးဖွားလာတော့ရောသူတောက်လျှောက်ပြန်တန်းနိုင်ပြီလားဆိုတော့မပြန်တန်းနိုင်ဘူး။ဘာဘူးလို့မပြန်တန်းနိုင်တာတော့ဆိုတော့သူ့မှာအတောင်အလက်မပြည့်စုံနေဘူးတဲ့။အဲ့ဒါလို့အငှက်ကလေးနီတာရဲ့အတိုက်ထဲမှာမိခင်ကခွန့်ကြွေတဲ့အစာအာဟာရကိုအမိပြုတ်ပြီးတော့သူအသက်ရှင်တန်ရင်းနဲ့တဖြည်းဖြည်းနဲ့သူ့ကိုယ်သူတိဆောက်ယူရတယ်။အဲ့ဒီမှာမွေးကလေးတွေအတောင်ကလေးတွေတဖြည်းဖြည်းနဲ့စုံလာတော့မှသူဟာဝေဟင်ထဲကိုပြန်တန်းပြီးတော့ထွက်သွားနိုင်တယ်။အဲ့ဒီကြမှာသူကျွတ်တယ်လွတ်တယ်သူသွားလို့ရကိုသွားလို့ရတယ်အဲ့တော့ဒကာမတို့ဦးဇင်းတို့လည်းပဲဒီမဲ့ညံဖူညံဖြင့်ပုထုဇဉ်ဘုံကနေကျွတ်အောင်လွတ်အောင်အရိယဘုံကိုကူးပြောင်းနိုင်အောင်သူ့မှာလည်းပဲအဆင့်တွေကအဲ့ဒီငှက်နဲ့အလွန်တူတယ်တဲ့ဆရာကြီးကပထမအဆင့်အမိဝန်းကောင်းကဒီငှက်ကလေးမွေးဖွားလာတယ်လို့ဥအဖြစ်နဲ့မွေးဖွားလာတယ်လို့ဒကာမတို့ဦးဇင်းတို့လည်းပဲပထမအဆင့်စိတ်ယူစိတ်နောက်ကနေပြောက်အောင်တတိဦးစီးပြီးတော့စူးစမ်းရတယ် กายกระดาษดีเชี่ยคำพีรอบอลีสิ่งกูมาตีได้ทั้งวันมันยิงได้ทั้งวันมาจีได้ทั้งวันนับได้ทั้งวันดีเด็กันเลยสิ่งนี้กูจีละแต่เชี่ยละเอ็ดลูสิ่งกูปัจจุบันเส้นตีนี้เนี่ยเส้นกูยาวเอ็งจูดายาเลยเอ็ดลูสิ่งนี้ตีนี้มีชโลมาดูดีอ่ะเส้นเอ็ดลูฮะอุเรงานี่บัตรบีรอพอถอยอ่ะโอเมสิ่งตีนี้เนี่ยชโลเส้นอ่ะอะไรมีวังเอาเนี่ยก็ถอดเส้นไปสีดีเลยอุเรงานี่ถอยอ่ะเดียวเราใช้ตีนยิงลาวิชโรมาใช้ตีนยิงนะฮะบ้านเจ้าตีนยิงบูจูดายาทะเลตู้เย็บปานไหนงาพาเลยตู้บ้านเช่นเช่นโลตีใช้กูตีนยิงองจูดาละเลยอมันเดียกูตีเช่นโลตีใช้กูตีนยิงองจูดาละชุดตัวบ้านนั้นตัวบ้านสุราบารีเลยกูขันนายตัวบ้านตัวบ้านสุราบารีเลยบ้านสุราบารีขันนาสุราบารีเอ็ดลูชุดตัวบ้านนั้นตัวบ้านดีเย่มันเย็นตัวเสียงเย็นตัวเนื้อตาเราไม่ชี้เย็นตัวสุดเลยลักษณะยี่ตัวมาโก้ทุกทันตีมีเนี่ยวิบัตินาเนียนสุดาจะอ่อนลงสิ่งกูตีเนี่ยอ่อนปฐมอาศัยติดอุศิบิโรจูซายาละแต่การมาดูจินโอขณะโก้ติดสามบิโรใส่ใส่เช่นพิชิมเจเช่นสุดาโก้ไม่ตีไหนโก้ไม่มีไหนเดียวแต่สิ่งกูตีเนี่ยอ่อนลงอย่างเรื่องเสมาตัวอันสีดีละโก้แล้วสิ่งกันยิ่งละวิปฐมอาศัยโก้จูละบีบีสุดามาเนาะตมะหิโตภิกขุยถาวุฑังปะสานาติสิกตีญิงลาวิชมะอมังกังโหติเมลาละอมังกังติดาก็เลยดาติสสาไสอองติเดอติโกไม่สู้โลเตววิปัตตนาญานภิญติเดอติปอเอริวิปัตตนาญานภิญดียุทธะนันทัตโตเยลักขณะโลโซยะเมอนิจจทุกขอนัตตะดิอัจฉะ3ชั่วโกติบิเมียนบิโซรมะแห่กะลีหาอุเรกะนี่ถั่วลาเดอะสินปอดุติยะสินดะกะธรรมะโตอุจินโนเนเนลิอะสินตัดลาปฐมอสิณก็สิยูสิณอกก็ปัดอ๋อสิกูตีญิงอ๋อจูซายาได้อสิณสิไม่ตีญิงเบ้เนี่ยสิมาซ้นอ้าไม่ရှိเบ้เนี่ยผิดชิ้นเป็ดชิ้นอสาရှိတယ်ยุทธนันทတို့ရဲ့လက္ခဏာကိုမသိနိုင်ဘူးမမြင်နိုင်ဘူးဆိုတဲ့အဓိပ္ပာယ်အဲအဲ့ဒါလို့ဥရေကနေပြီးတော့ဒီငယ်ကလေးထွက်လာပြီးဆိုတော့ရောတောက်လျှောက်မပြန်တန်းနိုင်နေဘူးအဲ့ဒီအစင်မှာသူဟာသူ့ကိုယ်သူတော်တော်ကြီးကိုစူးစမ်းပြီးတော့တီဆောက်နေရတယ်အချိန်ယူရတယ်တဖြည်းဖြည်းနဲ့အမွှေးလေးတွေအတောင်လေးတွေပေါက်လာတယ်ပေါ့အဲ့ဒီအတောင်လက်တွေစုံလာပြီဆိုတော့မှဒီငှက်ဟာအတိုက်ကိုစွန့်ခွာပြီးတော့သူ့လိုရာကိုပြန်တန်းနိုင်တယ်အဲ့လိုပဲဝိပဿနာဉာဏ်ရခြင်းတည်းဟူသောဥက္ကုဏ္ဏေကထွက်လာပြီးတဲ့နောက်မှာဘုဇဉ်ခုနှစ်ပါးတရားမြတ်ယတနာကိုများလာအောင်ပွားရတယ်တဲ့နော်ဘုဇဉ်ခုနှစ်ပါးဆိုတာကိုပြီးတော့ဒါဥရှင်တို့ရှင်းပြပါမယ်အဲ့ဒီဘုဇဉ်ခုနှစ်ပါးကိုပွားများတော့မှအတောင်အလက်စုံလာတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒီဘုရားရှင်ခုနပါကိုပွားများရင်ပွားများရင်နဲ့အတောင်အလက်စုံပြီလဲဆိုရောသူပြန်တန်းနိုင်ပြီအဲ့ဒီကြတော့မှမဉဏ်ဖွဉဏ်ကိုရတာနဲ့တူတယ်တဲ့အရှင်းဘယ်နှဆင့်ပြောတာတော့သုံးဆင့်ပြောထားတယ်เนาะစိတ်တည်ငြိမ်ဖို့ပထမဆင့်ကြိုးစားရတယ်ဒုတိယဆင့်လက္ခဏာရေသုံးပါကိုသိအောင်မြင်အောင်ကြိုးစားရတယ်တတိယဆင့်ဘုရင်တရားတွေကိုအတောင်အလက်တွေကိုအပြည့်စုံအောင်ကြိုးစားရတယ်အဲ့ဒီကြမှာဒီငှက်ကလေးဟာပြန်တန်းနိုင်တယ်လို့ဒကာဓမ္မတို့ဦးဇင်းတို့ဒီလိုပဲမဉဏ်ကိုရပြီးတော့ယုံညံ့တဲ့ပုထုဇဉ်ပုံကနေကျွတ်ပြီးလွတ်ပြီးမြင့်မြတ်တဲ့အရိယာပုံကိုစတင်ပြီးတော့ပြန်တန်းနိုင်ပြီးခြေချနိုင်ပြီးစိတ်ချရပြီးဆိုတဲ့အဆင့်ကိုရောက်မှာပါတဲ့ဒါကြောင့်ဘုဇင်ခုနှစ်ပါးဟာဘလောက်အရေးကြီးတယ်လဲဆိုတာမသိနိုင်ဘူးလားသိနိုင်တယ်အဲ့ဦးဇင်းတို့ဒီနေရာမှာဘုဇင်ခုနှစ်ပါးဆိုတာကိုပိသပေါင်းသူတော်ကောင်းတို့အားလုံးတော့အကြံမြင်နားလည်ထားကြပါသပါနော်တတိတံဘောရှင်ဓမ္မဝိစီယတံဘောရှင်ဝိရိယတံဘောရှင်ပီတိတံဘောရှင်ပတ္တတိတံဘောရှင်တမာတိတံဘောရှင်ဥပေက္ခတံဘောရှင်လို့ဘောရှင်ဘယ်နှပါလဲခုနှစ်ပါအဲ့ဒီနေရာမှာတရားဓမ္မတို့ဥရှင်တို့တိတိဖြစ်စေမတိတိဖြစ်စေကိုတရားအလုတ်ကိုစူးစမ်းအထုတ်နေတဲ့အချိန်တိုင်းမှာအဲ့ဒီဘောရှင်တရားတွေကတော့ထိုက်တဲ့လို့ပါသွားပြီသားဟုတ်လားထိုက်တဲ့လို့ပါသွားပြီသားထိုက်တဲ့တယ်လို့ပန်ပြီးတော့သူတို့အစွမ်းတတ္တိနဲ့ထိုက်တဲ့တယ်လို့သူတို့အလုပ်ကိုလုပ်သွားပြီးသားဆိုကြပါစို့ဒကာဓမ္မတို့ဦးဇင်းတို့ကျမကြီးမကောင်းလို့နေရခက်လို့ဆေးတို့ဘာတို့တောက်တဲ့အခါမှာဒီဆေးကအထက်ထက်ကယောဂပိုးတွေကိုဝေဒနာတရားတွေကိုဘယ်လိုဖယ်ရှားနေတယ်ဆိုတာကိုတော့ကိုမသိနိုင်ဘူးသိနိုင်သလားမသိနိုင်ဘူးကိုတာဝန်ကဒီဆေးကိုဗိုက်ထဲရောက်အောင်လှုပ်လိုက်ဖို့ပဲထိုးဆေးဆိုရင်လည်းအသားထဲရောက်အောင်လှုပ်လိုက်ဖို့ပဲအကျိုးသေးဆိုရင်လည်းအကျိုးထဲဝင်သွားအောင်လုပ်လိုက်ဖို့ပဲ အထက်ထဲမှာသူ့အလုပ်ကိုဒီစီးတွေကသူ့အလုပ်သူ့လုပ်သွားမှာအဲ့ဒါကိုတော့ကိုသိနိုင်စွာမရှိဘူးပေါ့အဲ့ဒါလိုပဲတရားဓမ္မတို့ဦးရှင်တို့တွေကမြတ်စွာဘုရားပေးထားတဲ့နိလမြအတိုင်းခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုသတိဝရိယဉာဏ်ပညာဦးရှင်ပြီးတော့အမှန်တိုင်းတိနေပါလို့ပြောထားတဲ့အတိုင်းဒါကိုကသိအောင်ကြိုးစားနေတယ်ဆိုလို့ရှိရင်အဲ့ဒီအလုပ်ကပဲကိလေသာကိုပယ်ရှားတဲ့အလုပ်နော်ပိဋိပတ်တိအဆန်းရှိတဲ့ချမ်းသာမှုတွေနဲ့ဖြစ်စေတဲ့အကျိုးကျေးဇူးတွေကိုဒီအလုတ်ကပဲဒါဖြစ်စေသွားမှာပေါ့ဟုတ်ရဲ့လားဒါကြောင့်ကိုတိတိဖြစ်စေမတိတိဖြစ်စေတရားကိုရှုမှတ်နေတယ်ပွားများနေတယ်ဆိုရင်ဘုဇဉ်တရားတွေဟာထိုက်တင့်တယ်လို့တော့ပါသွားပြီးသားအပြည့်စုံကြီးတော့ဟုတ်ချင်မှဟုတ်မယ်ပေါ့ဒါကကိုကသိရင့်ကျက်သွားပြီးတည်ငြိမ်သွားပြီးဆိုရင်လည်းအပြည့်စုံရတဲ့အနေထားလည်းရှိနိုင်တယ်ပေါ့ဒါကတော့နားထောင်ရင်းနဲ့ပို့ပြီးတော့ရှင်းသွားပါလိမ့်မယ်အဲ့တော့ဦးဇင်းတို့တတိတန်ဘုဇဉ်တဲ့ဘုရင်ခုနှစ်ပါးပေါ်နည်းနည်းရှင်းပြမယ်နော်နံပါတ်1တတိတံဘုရင်တတိတံဘုရင်ဆိုတာဘာကိုပြောတာတုံးနဲ့ဆိုကြီးကတော့တခါတည်းအနှစ်ချုပ်ကိုပဲပြောလိုက်တယ်တတိပဌံတရား4ပါးအဲ့ဒါတတိတံဘုရင်ပဲတဲ့ပထမပြောခဲ့ပြီနော်ပထမအဆုံးနေ့ကဟုတ်လားပြီးတော့ဥစဉ်တို့အိန္ဒြေထဲမှာနော်တတိန္ဒြေဆိုတာမပါဘူးလားပါတယ်ဘု5ပါးထဲမှာတတိဗလံဆိုတာမပါဘူးလားပါလေအဲ့ဒီတရားတွေဟာအဲ့ဒါတတိတံဘုရင်မဲတဲ့ဟောဆက်ဆက်မှုရှိတယ်ဆိုတာဥစဉ်တာသောတော်တုံးကစကားလေးခံထားတာဒါကိုပြောခြင်းလို့ခံထားတာဟုတ်လားတတိပဌံတရား၄ပါးတတိန်တရေနော်တတိဘုဒီတရားတွေဟာတတိတံဘုရင်မှာပဲတဲ့ကိုယ်ခန္ဓာမှာဘာတွေဖြစ်နေတယ်လဲဆိုတာအမှန်တိုင်းသိမြင်နားလည်အောင်ဂရုစိုက်ပြီးတော့တတိပြတ်ထန်းပြီးတော့ကြိုးစားနေတဲ့သဘောတတိတံဘုရင်ဒီလောက်ပဲဦးဇင်းတို့ရှင်းဖို့အချိန်ရမယ်ဟုတ်လားဒါကပါလေတတိတံဘုရင်နော်အဓိကကတော့တတိပဌံတရား၄ပါးပါပဲကာယကိုသိတယ်ဝေဒနာကိုသိတယ်စိတ်ကိုသိတယ်ဓမ္မသဘောတရားတွေကိုသိတယ်တတိတံဘုရင်နောက်ပြီးတော့ဓမ္မဝိစယတံဘုရင်ဓမ္မဆိုတာကသဘောတရားဝိစယဆိုတာကခွဲခြားဝေဖန်ပြီးတော့နားလည်တဲ့သဘောရုဒ္ဒနတ္တတို့ရဲ့သဘောတဘာဝတွေကိုခွဲခြားဝေဖန်ပြီးတော့အမှန်တိုင်သိမြင်နားလည်တဲ့သဘောကိုဓမ္မဝိရှေယလို့ဆိုတယ်တဲ့။တရားကိုကောက်ရင်တော့ပညာပေါ့ဟုတ်လား။အဲ့တော့ဦးဇင်းတို့အဋ္ဌိပတ်ထဲမှာဝီမံသိဋ္ဌိပတ်ဆိုပြီးတော့မပါဘူးလား။ဝီမံတရား။အဲ့ဒါအခုဒါဓမ္မဝိရှေယတန်ဖိုးစဉ်လို့ပြောရလိမ့်မယ်။ပြီးတော့အိန္ဒြေထဲမှာဘူထဲမှာပဉ္စိန္ဒြေပညာဗလံဆိုပြီးတော့ကမပါဘူးလား။ပါတယ်။အင်းဒီတွေဆိုတာကတော့အစိုးရခြင်းသဘောပေါ့နော်အစိုးရခြင်းသဘောမမေ့နဲ့နော်အဲ့ဒါတွေဟုတ်လားတိုင်းပြည်တစ်ခုမှာအစိုးရမင်းများမရှိရင်ဒီတိုင်းပြည်ဟာဗယံဗရာဖြစ်မှာအဲ့လိုပဲခန္ဓာပူရဆိုတဲ့ဒီခန္ဓာတိုင်းပြည်မှာအဲ့ဒီအစိုးရမင်းများနဲ့တူတဲ့အင်းဒီတရားတွေမရှိဘူးဆိုရင်ကပောက်တိကပောက်ချာဖြစ်ရှင်တိုင်းဖြစ်ပြီးတော့ဗယံဗရာဖြစ်မှာအင်းဒီရဲ့အစွမ်းနောက်ဘိုးဆိုတာကဘာလဲခွန်အားပေါ့ခွန်အားမရှိရင်ဘာမှလုပ်လို့မရဘူးဆန့်ကျင်ဘက်နဲ့တွေ့ရင်တေချာဘောက်ကိုခံရမယ်အဲ့လိုကို့မှာတတဝရိယတတိတမာရိပညာဆိုတဲ့ခွန်အား၅ပါးမရှိဘူးဆိုရင်ဆန့်ကျင်ဘက်တရားတွေနဲ့တွေ့လာတဲ့ခါမှာကို့ဟာမရှိမလားခံရလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ကိုရည်ရွယ်ပြီးတော့အဲ့ဒီတရားတွေကိုဗလခွန်အားများလို့ပြောထားတာဒါမနေ့တော့ကအကျယ်ပြောခဲ့ပါပြီဟုတ်လားအဲ့တော့ဦးဇင်းတို့ဒီပညာခွန်အားပညာအစိုးရနော်ပညာတည်းဟူသောပီစီချင်းရဲ့အခြေခံအဋ္ဌိပတ်နော်ဒီတရားတွေကိုဒါဦးဇင်းတို့ဓမ္မဝိစယတံဖို့ရှင်တို့ဆိုမယ်တဲ့နော်တဲ့ပြောရရင်တော့ရုဒ္ဒနန္တတို့ရဲ့အိဋ္ဌဒုက္ခအနတ္တလက္ခဏာရဲ့၃ပါးကိုခွဲခြားဝေဖန်ပြီးတော့သိမြင်နားလည်တဲ့သဘောလို့အကြံမြင်နားလည်ရမှာပေါ့နော်ဒါဓမ္မဝိစယတံဖို့ရှင်နောက်ပြီးတော့ဝိရိယတံဖို့ရှင်ဝိရိယတည်းဟူသောမဲ့ညံရဲ့အတောင်အလက်မဲ့ညံပုံညာရခြင်းရဲ့အတောင်အလက်ကိုတန်ဖိုးရှင်လို့ဆိုတာကိုအဲ့တော့ဝိရိယတည်းလည်းပဲဒါအတောင်အလက်ထဲကအင်္ဂါအစိပိုင်းတစ်ခုနော်အင်္ဂါအစိပိုင်းကအလုံး9ခုရှိတာကိုတတိရဲ့ဓမ္မဝိစယဆိုတဲ့ပညာရဲ့အခုဝိရိယရောက်လာပြီနော်အေးဝိရိယဆိုတာဘာလို့တံပတ်ပဒံတရား၄ပါးမကောင်းတာတွေကိုဖယ်ရှားဖို့ကောင်းတာတွေကိုဖြစ်ပွားဖို့အကျဉ်းချုပ်လိုက်ရင်တော့နှစ်ပါးပေါ့ဖြစ်ပြီးအကုသိုလ်ကိုဖယ်ရှားဖို့မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်စေဖို့မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်စေဖို့ဖြစ်ပြီးကုသိုလ်တရားတွေကိုခိုင်မြဲသွားစေဖို့လို့အကျေပွားလိုက်ရင်သမ္ပပဒံတရား၄ပါးအဲ့ဒီတရားတွေဟာဒါဝိရိယတန်ဖို့ရှင်မင်းတဲ့နောက်ပြီးတော့ဦးဇင်းတို့အိန္ဒြေဆိုတဲ့အစိုးရခြင်းထဲမှာဝိရိယိန္ဒြေလို့ကိုမပါဘူးလားပါတယ်ပြီးတော့ဗလံဆိုတဲ့ခွန်အားတွေထဲမှာ ဝိရိယဗလံဆိုပြီးတော့ပါဘူးလားပါတယ်ဟောအဋ္ဌိပတ်ထဲမှာလည်းပဲဝိရိယဋ္ဌိပတ်ဆိုပြီးတော့မပါဘူးလားပါတယ်ဝိရိယကနော်မနေ့တုန်းကဦးဇင်းတို့ပြောဖို့တောင်းနည်းနည်းကြံသွားတာမနေ့တုန်းကဦးဇင်းတို့ဘာကိုပြောတာတော့မဘုံ၅ပါးကိုပြောတာနော်အေးအဲ့ဒီဘုံ၅ပါးထဲမှာလေဦးဇင်းတို့ဝရိယနဲ့ပညာဆိုတဲ့တရားနှစ်ပါးဟာအဋ္ဌိပတ်မျိုးဖြစ်တဲ့အတွက်ကြောင့်ねဆရာကြီးပြောထားတာအဋ္ဌိပတ်ဆိုတာပြည့်စည်ခြင်းရဲ့အခြေခံဖြစ်တဲ့အတွက်ကြောင့်ဘုံ၅ပါးထဲမှာဝရိယနဲ့ပညာတိအလွန်အရေးကြီးတယ်တဲ့သူတို့နှစ်ပါးတကယ်ခိုင်မြဲမယ်ဆိုရင်ကျန်တဲ့ဘုံတွေပါပြည့်စုံလာနိုင်မယ်လို့ဆိုတာနော်ဝရိယရဲ့ပညာရဲ့ဟာအဋ္ဌိပတ်ထဲမှာတော့မပါဘူးလားပါတယ်သူကတကူးကြီးကြောင့်ထဲမှာသူ့ကိုထည့်ထားတာဒါကြောင့်သူတို့ကဟိုအရေးပါလွန်တဲ့အတွက်ကြောင့်ဟိုထဲလည်းပါတယ်ဒီထဲလည်းပါတယ်ပြီးရင်ပိဿပေါင်းသူတို့ကောင်းတို့ဉာဏ်တွေကိုစေစားကြည့်ရမယ်ဉာဏ်တွေကိုများလာအောင်ကြီးလာအောင်လေးနက်တာတွေကိုချက်ထွင်ပြီးတော့နားလည်ကြည့်ဘယ်တရားတွေကဘယ်တဲ့ဘယ်တဲ့ဘယ်တဲ့ပါတယ်လဲနော်ဥစဉ်ကတော့စာသင်တယ်လို့များဖြစ်နေမလားမသိဘူးနော်တတိကဘယ်ဒီဘယ်ဒီထဲမှာပါတယ်တတိပဌာန်းထဲမှာပါမယ်အိန္ဒိထဲမှာပါမယ်ဘူထဲမှာပါမယ်အခုဘုရင်ထဲမှာပါပြန်ပြီနော်ဟိုအဋ္ဌိပတ်တရားတွေထဲမှာဘယ်တရားတွေကဘယ်တဲ့ဘယ်တဲ့ကိုပါသေးတယ်စိတ်ဝင်စားတယ်မကောင်းဘူးလားဒါဥစဉ်တို့ဟိုကလေးဘွားတုန်းကတင်းဂျိုတို့ဘာတို့တင်တဲ့အခါမှာတော့ဒါကိုဝေဖန်ကြည့်တဲ့အပိုင်းနေပေါ့နော်ဘယ်တရားဘယ်တရားတွေကဘယ်တဲ့ဘယ်တဲ့မှာပါသေးတယ်ဆိုတာခုထားပါတော့ခုဥစဉ်တို့ဘာပြောနေတာတော့ဝိရိယတန်ဖိုးရှင်အဲ့ဒီဝိရိယတန်ဖိုးရှင်ဆိုတာအခုပြောပြီနော်တမ္ပပဒံတရား၄ပါးဟုတ်လားဝိရိယိန်တည်းပြီးတော့ဝိရိယဗလံပြီးတော့ဝိရိဒီပတ်အဲ့ဒီတရားတွေဟာအဲ့ဒါဝိရိယတန်ဖိုးခြင်းပဲတဲ့ဟောအလုတ်လုတ်ကြတဲ့ပုံကိုယ်တွေတရားဘာဝနာပွားကြတဲ့ပုံကိုယ်တွေရှင်းအောင်လင်းအောင်နားလည်လွယ်အောင်ပြောရရင်တော့ကိုဒီလိုတိတိနေတဲ့အတိတွေကိုအဆက်ပြတ်မသွားအောင်တတိပိတတိတိနေအောင်တွန်းအားပေးနေတဲ့သဘောပေါ့နော်နောက်မဆုတ်ဘူးဒါကိုဆက်ပြီးတော့အလုတ်အမြင်ပြတ်မသွားအောင်ခါပြတ်မသွားအောင်ဆက်ပြီးတော့ဖြစ်နေအောင်အလုတ်ဖြစ်နေအောင်ကြိုးစားနေတဲ့သဘောအဲ့ဒါဝရိယလို့ပြောလို့မရဘူးလားရတယ်အဲ့ဒါဝရိယတန်ဖိုးရှင်နောက်ပြီးတော့ပီတိတန်ဖိုးရှင်တဲ့ပီတိတန်ဖိုးရှင်ဆိုတာကပီတိဖြစ်တဲ့သဘောပေါ့အဲ့ဒါကကိုယ်ကကိုယ်ခန္ဓာပေါ်မှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုယခုနကပြောခဲ့တဲ့တတိတို့ဓမ္မဝိရှိယတို့ဝရိယတို့ ਨੇ ဟန်ချက်ညီညီတိမြင့်နားလည်အောင်ကြိုးစားအထုတ်နေတဲ့အခါမှာစိတ်ဟာကိလေသာရဲ့နှိပ်စက်ခံရခြင်းကနေလွတ်ကင်းတယ်နော်ထိုက်တဲ့ကုသိုလ်တရားတွေလည်းဖြစ်လာတယ်အဲ့ဒီတော့ဆိုသူ့ရဲ့စိတ်ထဲမှာကျဉ်နှက်မှုဆိုတာဖြစ်လာနော်ကျဉ်နှက်မှုဆိုတာဖြစ်လာတယ်အဲ့ဒီကျဉ်နှက်မှုတွေများများများများလာတဲ့အခါမှာနော်နှစ်သက်မှုပီတိဆိုတာအဲ့ဒီမှာဖြစ်လာတယ်ပီတိကတော့အမျိုးမျိုးပေါ့ဖရဏပီတိဝမ်းစီထိတဲ့ဝမ်းကလေးကိုစီနဲ့ထိလိုက်တဲ့အခါမှာစီကစိတ်ပြီးတော့ဝင်သွားတာစီမရောက်တဲ့နေရာဆိုတာမရှိဘူးအဲ့လိုပဲတကောလုံးနှစ်သက်မှုကျဉ်းသက်မှုတွေနဲ့ပြည်ပြီးတော့အလွန်အမင်းချမ်းသာနေတဲ့သဘောပေါ့ပီတိဆိုတာနော်အဲ့ဒါကကိုယ့်ရဲ့တတိဝရိယဉာဏ်ပညာဘလောက်ကြီးမားတယ်လဲဆိုတာပေါ်မှာမူတည်ပြီးတော့ပီတိအကြီးအသေးကလည်းကွာမယ်တော့ထင်ပါတယ်ဟုတ်လားအဲ့ဒါလိုစိတ်ရဲ့နှစ်သက်ခြင်းသဘောပီတိဆိုတာပီတိတန်ဖိုးခြင်းနဲ့ပီတိကိုကြတော့ပြုတ်ကပီသာဗောဓိပက္ခိယတွေထဲမှာဘယ်ထဲမှာပါတော့ဘယ်ထဲမှာမှမပါဘူးဘုရင်နဲ့ကြာမှာပဲသူ့ကိုတွေ့ရတယ်နော်ပီတိကဟုတ်လားအမြဲတမ်းလိုလိုပါနေတာကတော့တတိကတော့ပါနေတယ်သဘောပေါက်ရလားနော်တတိတို့ဝရိယတို့ကတော်တော်များများထဲမှာပါတယ်ပြီးမှစီစစ်ကြည့်တာပေါ့နော်အေးအဲ့တော့ဦးရှင်တို့ပီတိတန်ဖိုးရှင်ပီတိတန်ဖိုးရှင်ပြီးတော့ပတ္တိတန်ဖိုးရှင်ပတ္တိတန်ဖိုးရှင်ဆိုတာကကိုရောစေရောငြိမ်အေးခြင်းပေါ့နော်စိတ်ရဲ့ပူလောင်မှုသဘောစိတ်ရဲ့ဩစိတ်ကိုပူလောင်မှုနဲ့လှုပ်ရှားစေတဲ့သဘောတွေကင်းသွားလို့ကိုရောစိတ်ရောတရားရဲ့အစွမ်းတတိကြောင့်ငြိမ်အေးခြင်းဆိုတာကိုသူခံစားရတယ်ငြိမ်အေးခြင်းဆိုတာဖြစ်တယ်ဩဦးဇင်းတို့စာလို့ပြောရင်တော့ကာယပတ္တိစိတ်တပတ္တိဆိုတဲ့စေတသိက်တရားတွေပေါ့အဲ့ဒါကိုဦးဇင်းတို့ပတ္တိတန်ဖိုးခြင်းလို့ဆိုတယ်တဲ့တရားကိုတကယ်ရင့်ကျက်အောင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာအေးချမ်းနေဆိုတဲ့ဥစ္စာကစိတ်แท้တယ်မဟုတ်ဘဲနဲ့ဒီရုပ်ကာယကိုစမ်းကြည့်ရင်တောင်အေးနေတာကိုတွေ့ရတယ်လို့ဆိုတယ်ဒါဘ ਹੁ တုဒ္ဒမှတ်သားမှုတာပါဟုတ်လားဦးဇင်းတို့တော့မအေးဘူးပါဘူးဟုတ်လားအေးအဲ့ဒါပါတော့ပတ္တိတန်ဖိုးရှင်နော်ဘယ်နှပါးရှိသွားပြီတော့ဟမ်၅ပါးရှိသွားပြီနောက်ဦးဇင်းတို့တမာတိတန်ဖိုးရှင်တ တမာတိတန်ဖိုးစဉ်ဆိုတာကစိတ်ရဲ့တည်ငြိမ်တဲ့သဘောပေါ့ကြိုးစားအထုတ်လို့စိတ်ကတော်တော်ကြီးကိုအသားကျပြီးတော့ဒီမြင့်မြတ်တဲ့ကောင်းမြတ်တဲ့အာယုံမှာစိတ်ရဲ့တည်ငြိမ်တဲ့သဘောအာယုံတစ်ပါးကိုလွင်ပါလွင်ပါသွားတဲ့သဘောတွေနေနေနေနေပြီးတော့ကိုထားလို့တဲ့နေရာလေးမှာစိတ်ကငြိမ်ပြီးတော့ကိုတည်ခြင်းတဲ့အာယုံမှာစိတ်ကငြိမ်ပြီးတော့နေတဲ့သဘောဒါအကျဉ်းမြင့်ကတော့ဒီလောက်ပဲဦးစင်ကပြောတတ်တယ်ဟုတ်လားတမာတိတန်ဖိုးရှင်အဲ့ဒီတမာတိတန်ဖိုးရှင်ကဘယ်ဒီထဲမှာတွေ့ရတော့အိန္ဒြေထဲမှာတမာတိဣန္ဒြေလို့ပါတယ်အစိုးရခြင်းထဲမှာပါတယ်နော်သူကအလွန်အရေးပါတယ်ခန္ဓာတိုင်းပြည်မှာထိတ်တီးကနေအုပ်ချုပ်နေတဲ့အစိုးရအဖွဲ့ထဲမှာသူပါတယ်ဟုတ်လားတမာတိဣန္ဒြေပြီးတော့မှာတော့အလုတ်တွေကိုလှုပ်ဖို့အတွက်ခွန်အားရှိဖို့လိုအပ်တယ်အဲ့ဒီခွန်အားတွေထဲမှာတမာတိဆိုတဲ့ခွန်အားဟာမပါဘူးလားပါတယ်တမာတိဗလံဟုတ်လားအဲ့ဒီတမာတိနေတယ်တမာတိဗလံဆိုတဲ့တရားတွေဟာအဲ့ဒါဥရှင်တို့တတိအဲတမာတိတန်ဖိုးရှင်ကတရားပါတဲ့နောက်ဆုံးဘုရင်ကပါတော့ဥပိ္ခာတန်ဖိုးရှင်ဥပိ္ခာတန်ဖိုးရှင်ဆိုတာကစတော်ကြီးကပြောတာတွေကတော်တော်ကောင်းနေဗျသူကဘယ်လိုပြောထားတယ်ဆိုတော့ဒီတရားနှလုံးကျင့်သုံးတဲ့အခါမှာအစကနဦးတတိရှိဖို့အတွက်ဒကာဓမ္မတို့ဦးရှင်တို့အလွန်အားဆိုင်ရတယ်။နော်ကိုဒီဟာလေးကိုတိတိနေဖို့အတွက်ဒီတတိကလေးလွတ်လွတ်မသွားဖို့အတွက်နော်ဒီထားလို့တဲ့အာယုံလေးပေါ်မှာစိတ်ကလေးကက်ကက်နေဖို့အတွက်အလွန်ဝါယမဆိုင်ရတယ်အလွန်ကြောင်းကြဆိုင်ရတယ်။မကျွမ်းကျင်သေးတော့သူ့ကိုကိုစူးစမ်းနေရတဲ့အပိုင်းစူးစမ်းရင်းနဲ့ပဲလွှဲချော်လွှဲချော်သွားတာတွေကလည်းရှိနေတယ်။အဲ့ဒါပထမအဆင့်တတိရှိဖို့အတွက်အလွန်စူးစမ်းရတယ်။နောက်ဒုတိယအဆင့်ဒီတိနေတဲ့အာယုံလေးရဲ့အမှန်တဘာဝကိုသိအောင်လည်းပဲတော်တော်ကြိုးစားရတယ်ပညာရှိဖို့เนาะပညာအမှန်တိုင်းသိဖို့နောက်ဦးဇင်းတို့တတိယအဆင့်ဝရိယတွေပြတ်မသွားအောင်လည်းပဲဒီတိနေတဲ့အလုပ်ကလေးเนาะဆင်ဆက်မပြတ်ဖြစ်နေဖို့အတွက်လည်းပဲကိုယ့်ကိုယ်ကိုတော်တော်တွန်းအားပေးပြီးတော့လုပ်ရတယ်เนาะတတိရှိဖို့အမှန်တိုင်းသိဖို့ဒီအလုပ်ကလေးဆက်ပြတ်မသွားဖို့ကြိုးစားနေရတဲ့အပိုင်းရှိတယ်တကယ်အထုတ်သက်ရင့်လာပြီဆိုလို့ရှိရင်အဲ့ဒီအချက်တွေကအကုန်လုံးပြည့်စုံပြီးတော့ဘာမှဝါယမမဆိုင်ရတော့ဘူးဘာမှကြောင်းကြပြဘာသာဆိုင်ဆရာမလို့ဘူးเนาะတရားကပဲတရားကိုအထုတ်သွားတယ်ဆိုတော့အဆင့်ပေါ့တရားအထုတ်တယ်ဆိုတော့ဦးဇင်းတို့ပုဂ္ဂလပြဘာသာရှိတယ်ဓမ္မပြဘာသာရှိတယ်ပုဂ္ဂလပြဘာသာဆိုတာအစကနဦးပုဂ္ဂိုလ်ရဲ့အနေနဲ့ကြိုးစားရတာငါလှုပ်ဦးမလှုပ်ဦးမဆိုပြီးတော့လှုပ်ရတာအဲ့ဒီအဆင့်ကိုကြော်ကျင်လို့မရဘူးเนาะဟုတ်လားပုဂ္ဂိုလ်အနေနဲ့ကြိုးစားနေတာငါလှုပ်ဦးမယ်လှုပ်ဦးမယ်လှုပ်ဦးမယ်အဲ့လိုလုံပါများလို့ရင့်ကျက်လာပြီဆိုတော့မှငါကတရားအထုတ်နေတာလည်းမဟုတ်ဘူးသူကတရားအထုတ်နေတာလည်းမဟုတ်ဘူးတတိတွေဝရိယတွေဉာဏ်တွေတမာတိတွေဒီတရားတွေကဟန်ချက်ညီညီသူ့အလုပ်ကိုသူလုပ်နေကြတာဆိုတော့အဆင့်ပေါ့နော်ဒါကတော်တော်ရင့်ကျက်တဲ့အနေအထားမျိုးကိုပြောတာနော်အဲ့ဒါကြတော့ဓမ္မပြပါရတရားတွေကပဲသူ့အလုပ်ကိုသူလုပ်သွားတယ်ဆိုအလွန်ဆန်းကျယ်တဲ့သဘောတရားတွေသိရလာတယ်ခိုင်းမိုက်များအေးအဲ့ဒါလိုဓမ္မပြပါရအဆင့်ရောက်ပြီးတော့ပုဂ္ဂလပြဘာသာအဆင့်ကနေလွန်မြောက်ပြီးတော့တရားကပဲတရားကိုအရှင်းပြအောင်လှုပ်သွားနေတယ်။ကိုကဘာမှတိတ်ပြီးတော့အားမဆိုင်ရတော့ဘူး။အဲ့ဒီအချိန်မှာစိတ်ဟာအလွန်ကိုဥပိ္ပခာသဘောညီမျှတဲ့သဘောဖြစ်တယ်တဲ့။နော်။အဲ့ဒါဥစဉ်တို့ကျမ်းဂန်တွေကတော့လမ်းကောင်းကောင်းမှာအတန်ရောအလှယ်ရောအင်မတန်ကောင်းတဲ့ညီတဲ့နွားတရှင်ကိုကပ်ပြီးတော့မောင်းသွားရတယ်လို့တဲ့။နော်တဲ့အခုဒီဥပမာကကလေးတွေကနားလည်မလားမသိဘူးကပ်ပြီးတော့မောင်းသွားတယ်ဆိုတာခုံပေါက်ပြီးတော့မောင်းသွားတယ်လို့မြန်ထင်းနေမှလည်းစိုးရသေးတယ်နွားကိုကပ်တယ်လို့ခေါ်တာနော်ဟုတ်လားအတိုင်အလှယ်ဆိုတာကိုသိလားမသိဘူးဟင်ဘယ်အတိုင်ညာအလှယ်တဲ့ဘယ်ဘက်ကနွားကိုအတိုင်လို့ခေါ်တယ်ညာဘက်ကနွားကိုအလှယ်လို့ခေါ်တယ်နော်ဘယ်အတိုင်ညာအလှယ်တဲ့အဲ့လိုဘယ်ဘက်ကရောညာဘက်ရောညာဘက်ကရောနွားနွားနဲ့ကောင်ကအလွန်ကိုညီခြေချညီတယ်လမ်းကလည်းအလွန်ကောင်းတယ်အမောင်းတဲ့လူကတိတ်အာယုံဆိုင်เสียရမလို့ဘူးကြိုးကင်ပြီးတော့တပြားလေးကင်ပြီးဘာမှတို့เสียရလည်းမလို့ဟဲ့လို့လှုပ်เสียရလည်းမလို့တုတ်တုတ်တွားနေတယ်တတားလေးပဲလိုက်သွားရုံခေဥမာနဲ့ပြရတော့အလွန်ကောင်းတဲ့လမ်းပေါ်မှာအလွန်ကောင်းတဲ့ကားကိုမောင်းရတယ်လို့မျိုးဖြစ်မှာပေါ့နော်ဥပိ္ပခာသဘောတရားကိုဒါဦးဇင်းတို့ပြောပြတာဟုတ်လားအဲ့ဒါဘေးတပေါင်းသူတော်ကောင်းတို့အဲ့ဒါလိုတရားအလုံးနဲ့ပတ်သက်ပြီးတော့ရင့်ကျက်လာတဲ့အခါမျိုးမှာနော်တတိဝရိယပညာဖြစ်ဖို့ပြဘာရအကြောင်းကြမဆိုင်ရဘဲနဲ့စိတ်ဟာဒီတရားနဲ့ပတ်သက်ပြီးတော့အလွန်တည်တည်ငြိမ်ငြိမ်မြတ်မြတ်တာတာအတိမြင်နားလည်နေတဲ့အခါမျိုးမှာဥပိ္ပခာသဘောတရားတွေထင်ရှားလာတယ်တဲ့အဲ့ဒါကိုဥပိ္ပခာတန်ဖိုးရှင်လို့ခေါ်တယ်တဲ့ဒါအဲ့ဒီဥပိ္ပခာကြတော့ဘယ်မှာတွေ့ခဲ့တော့ ပေါ်ဒီဘက်ခီရတီထဲမှာဘယ်မှာမှမတွေ့ခဲ့ဘူးဒီဘုရင်ထဲမှာပဲတွေ့ရတယ်နော်အဲ့တော့ဦးဇင်းတို့ပိဋကပေါင်းတော်တော်ကောင်းတို့ဘုရင်ဘယ်နှပါရှိသွားပြီတော့9ပါးရှိသွားပြီဘုရင်9ပါးရှိသွားပြီအဲ့တော့အဲ့ဒီဘုရင်9ပါးကိုပွားများမယ်ဆိုလို့ရှိရင်တရားဓမ္မတို့ဦးဇင်းတို့ကိလေသာတရားတွေကင်းကွန်ပြီးတော့အဘိညာယတံဘောဓာယနိဗ္ဗာန်ယတံဝဋ္ဌံတိကြားဖို့တယ်မို့လားတဏိတံဘုဇင်ကိုခောကတ္တပမယသမတခတောဘာဝိတောဘဟုလိကတောအဘိညာယတံဘောဓာယနိဗ္ဗာန်ယတံဝဋ္ဌံတိဦးဇင်တို့ဘုဇင်တုတ်ကိုယူလို့ရှိရင်ယောဂကင်းတယ်ဆိုပြီးတော့လူတွေယူကြတာရှိရနော်အဲ့ဒါဦးဇင်တို့ပေကြီးထဲမှာဘုဇင်ကတုတ်မပါဘူးလားပါတယ်အဲ့ဒါကသူကဂါထာဗန္ဓဖွဲ့ပြီးတော့စီထားတာတကယ်ပါဠိတော်ဘုဇင်ကတုတ်ကအဲ့ဒီတိုင်းမဟုတ်ဘူးအဓိပ္ပာယ်ကတော့အတူတူပါပဲပါဠိတော်ဘုရင်ကလည်းတိတ်အခက်ကြီးမဟုတ်ဘူးဘုရားတရားလိုက်ခေါ်ထားတာကအခုဦးရှင်ရွတ်လိုက်တာအဲ့ဒါပါဠိတော်ဘုရင်တွေကအပိုင်းစသူကတပိုက်ရရင်ကျန်တာအကုန်လုံးအစားထိုးဆိုသွားရုံပဲလွတ်လွတ်လေးရယ်ဓမ္မဝိစီယတံဘုရင်ကိုခောကတ္တပမယသမတက္ခတော်ဘာဝိတော်ဘဟုလိကတော်အဘိညာယတံဘောဓာယနိဗ္ဗာန်ယတံဝတ္တတိအဓိပ္ပာယ်ကဒီဘုရင်တရားကိုမြတ်စွာဘုရားကရှင်မကတ္တပကိုခေါ်တာရှိတယ်ရှင်မမောပလံကိုခေါ်တာရှိတယ်ဘာလို့ခေါ်တာတော့ရှင်မကတ္တပတို့ရှင်မမောပလံတို့တိုးတဲမှာအစိတ်ပန်းရနတ်တွေကိုရှူဆိုင်မိပြီးတော့အမျိုးမျိုးသောအကြောင်းအကျောင်းယောဂနှိမ့်ဆက်တာကိုမြတ်စွာဘုရားသိတော်မူမြင်တော်မူလို့အဲ့ဒီဘုဇင်တရားကိုသွားပြီးတော့ဟောတာအဲ့ဒီဘုဇင်တရားကိုနားပြီးတော့ဖြစ်တဲ့ပီတိရဲ့အစွမ်းနှစ်သက်မှုရဲ့အစွမ်းဒီတရားရဲ့အပေါ်မှာကြည်ညိုမှုရဲ့အစွမ်းကြံအစွမ်းတွေကြောင့်အဲ့ဒီအရှင်မြတ်ကြီးနှစ်ပါးလုံးရဲ့ယောဂဟာပျောက်ကင်းသွားတယ်လို့ဆိုတယ်အံ့ဩစရာတော့အလွန်ကောင်းတာပဲဒီအရှင်မြတ်ကြီးနှမဟာကိလေသာကင်းမိတာဘာကိလေသာမှမရှိဘူး။ဒါပေမဲ့ဒီဘုဇင်တရားကိုပြန်နာလို့ဖြစ်တဲ့စိတ်ရဲ့အစွမ်းကြောင့်ယောဂကင်းသွားတယ်ဆိုတာဘုဇင်ကမှတိကျစွမ်းရည်တတိရှိနေတယ်ဆိုတာကိုတရားဓမ္မတို့ဦးရှင်တို့စဉ်းစားတတ်ဖို့။နောက်ဘုရားကိုယ်တော်တိုင်လေနာယောဂထတော့စုံနာမထေကိုချက်သန်းစုံနာဘုဇင်တရားကိုတင့်ညာဝမှာထင်စီလို့လို့ပြောတာမရှိဘူးလား။တင့်ညာဝမှာထင်စီလို့ဆိုတာအဲ့ဒီဘုဇင်တုပ်ကိုရွတ်လို့ပြောတာ။အဲ့ဒါဘုဇင်တုတ်ကိုရှင်စုံနာကမြတ်စွာဘုရားတင်ထားတဲ့အတိုင်းရွတ်တာပါပဲမြတ်စွာဘုရားကိုပြန်ဟောတယ်လို့ဆိုကြပါစို့အဲ့ဒါမြတ်စွာဘုရားကအဲ့ဒီတရားကိုနားတယ်စဉ်းစားတရားရှိတာကတရားဆိုတာဘုရားမှဖြစ်လာတာအဲ့ဒါကိုမြတ်စွာဘုရားပြန်ပြီးတော့နားတယ်အဲ့ဒီတရားကိုနားရတဲ့အစွမ်းတတ္တိကြောင့်ယောဂဝေဒနာပျောက်သွားတယ်လို့ဆိုတယ်ဟောကိုယ့်အကိုဒါစဉ်းစားရင်လည်းရတဲ့အပိုင်းရှိတယ်မို့လားဒါဦးဇင်းတို့တာမန်တွေးကြည့်တာပါဟုတ်လားဘာကိစ္စနဲ့ဒီရှင်စုံနာကိုဒီဟာကိုရွတ်ခိုင်းတယ်လေမြတ်စွာဘုရားနာတယ်လေစဉ်းစားတယ်မလို့ဘူးလားဒါပိဋကတ်တို့လည်းစဉ်းစားကြည့်ပါဒါဥစဉ်ကဥစဉ်စဉ်းစားမိတာလေးကိုပြောတာပါအဲ့ဒီမှာမြတ်စွာဘုရားလည်းယောဂဝေဒနာပျောက်သွားတယ်အဲ့တော့နာယူခြင်းရဲ့အစွမ်းတတိဟာလည်းပဲအတိုင်းအတာတစ်ခုထိတော့ရှိနေတယ်ဆိုတာကိုစဉ်းစားကြည့်ကြဖို့ဟုတ်လားအဲ့တော့ဘုဇင်တရားဆိုတာကျင့်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်ကိလေသာတရားကိုကင်းနိုင်တာနဲ့အမျှအဘိညာယတံဘောဓာယနိဗ္ဗာန်ယထူးသောဉာဏ်ဖြင့်သိလိမ့်မယ်ထူးထွန်းပြီးတော့သိလိမ့်မယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုလိမ့်မယ်တံဘောဓာယနော်တကယ့်ကိုမဉ္ဉဏ်ဖွဉ္ဉဏ်နဲ့ထူးထွန်းပြီးတော့သိလိမ့်မယ်ဒီအကျိုးလေးတွေရှိနေသလိုတစ်ဖက်မှာလည်းပဲလောကီအကျိုးလေးပေါ့နော်ယောဂဝေဒနာကင်းငြိမ်းခြင်းဆိုတဲ့အကျိုးကျေးဇူးတွေကိုမရနိုင်ဘူးလားရနိုင်တယ်အဲ့ဒါလေးလည်းမှတ်သားဖို့တော့လိုတယ်ဒါဘုရင်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောတာအဲ့တော့ဘုဇင်ဒီကိလေသာကိုရှင်းလင်းပေးနိုင်ုံမျှမကယောဂဝေဒနာကိုလည်းပဲပုဂ္ဂိုလ်ရဲ့တရားတရားပုဂ္ဂိုလ်ရဲ့သိမြင်မှုဒီအားတွေပေါ်မူတည်ပြီးတော့ယောဂဝေဒနာကိုပျောက်ကင်းသွားအောင်ဆွမ်းဆောင်နိုင်တဲ့အစွမ်းတတိရှိနေတယ်ဆိုတာကိုနားလည်ယုံကြည်ကြဖို့เนาะဓမ္မဝိပါကောအစိမ့်တေရောเนาะတရားရဲ့အကျိုးပေးဆိုတာအစိမ့်တရားရှိတယ်နောက်ထပ်အစိမ့်တရားတွေကအများကြီးရှိသေးတယ်เนาะကမ္မဝိပါကောအစိမ့်တေရောကံရဲ့အကျိုးပေးကလည်းအစိမ့်တရားအတကောကအတိတ်ကအများကြီးသူများအပေါ်မှာရွေးရုံမှမှနှိပ်ဆက်ခဲ့တာတွေဘာတွေရှိရင်တော့ယောဂဝေဒနာကပျောက်ခြင်းမှပျောက်မယ်ပေါ့အဲ့တော့ကံဒီဟုသောအစိမ့်တရားနဲ့ဓမ္မဒီဟုသောအစိမ့်တရားနှစ်ခုတွေ့ကြတဲ့နေရာမှာဘယ်အစိမ့်တရားအမြန်နိုင်လိမ့်မလဲဆိုတာတော့ဒါမပြောတတ်ဘူးပေါ့အာကြီးရအာကြီးရကနိုင်သွားမယ်နဲ့တူတယ်လို့ဒါကဥစဉ်စဉ်းစားမိတာကိုပြောတာပါတော့ဒါကြောင့်ပိဋကပေါင်းသူတော်တို့ဘုဇင်တရားကိုအားကိုးကြဖို့မလိုဘူးလားလိုတယ်နောက်ဘုဇင်တရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မဟာဝဂတန်ယုတ်ပါဠိတော်မှာဘုဇင်ကတန်ယုတ်ဆိုပြီးတော့တတိတသန့်တခန္ဓနာအများကြီးဟောထားတာအဲ့ဒီထဲမှာဆက်မိလို့ပြောရအောင်မယ် မနေ့တုန်းကဦးဇင်းတို့မဟာသုရသနာစัจ जा မင်းကြီးကိုဟောတာနော်အေးသုရသနာစัจ जा မင်းကြီးစัจ जा မင်းဖြစ်ပြီဆိုတော့သူ့မှာယတနာဘဏ္ဍပါပိုင်နော်ခုနှစ်ပါပိုင်နေဆက်စင်မြင်းများမာထေတာဟုတ်လားအေးစัจ जा ယတနာရှင်ယတနာမြင်းယတနာမိဗရမယယတနာမိဖုရားယတနာတတိယယတနာသားကြီးယတနာစัจ जा မင်းဆိုတာလောကကြီးမှာဖြစ်လာရင်အဲ့ဒီယတနာခုနှစ်ပါဟာလေလောကကြီးမှာပေါ်ပေါက်လာတယ်စัจ जा မင်းကပိုင်နေပေါ့အဲ့လိုပဲမြတ်စွာဘုရားတည်းဟူသောဗုဒ္ဓယရဏလောကကြီးမှာပေါ်လာပြီဆိုလို့ရှိရင်ဘုရင်ခုနှစ်ပါးတရားမြတ်ယရဏဟာလည်းပဲတခါတည်းပါလာတယ်ပေါ်လာတယ်တဲ့ဘုရားပိုင်တဲ့ယရဏလေးပေါ့နော်ဒီကိစ္စမှာညီမဒါဗဟုသုဒ္ဓနော်အေးယရဏခုနှစ်ပါးနဲ့ဘာနဲ့ခိုင်းနိုင်ထားတာလဲဘုရင်တရားကိုခိုင်းနိုင်ပြီးတော့ထားတာဘုရင်တရားရဲ့တန်ဖိုးပေါ်လွင်အောင်ပြောထားတဲ့အပိုင်းလေးပေါ့နော်နောက်ပြီးတော့ဥရှင်တို့ပေးတဲ့ပေါင်းသူတော်ကောင်းတို့ဒီဘုရင်ကတန်ယုတ်သေးမှာအဘေယတုတ်ဆိုတာရှိတယ်။အဘေယတုတ်ဆိုတာကအဘေယမင်းသားကမေးလို့ဖြေတဲ့တုတ်တံမို့လို့အဘေယတုတ်လို့ခေါ်တာ။အဘေယမင်းသားဆိုတာကဗိမိတာရမင်းကြီးရဲ့သားပါ။အဲ့တော့ဒီနေ့တော့သူကမြတ်စွာဘုရားကြီးရောက်လာပြီးတော့မြတ်စွာဘုရားတဲ့ပုရဏကတ္တပဆိုတဲ့ပုဂ္ဂိုလ်ကြီးကပြောတယ်တဲ့ဒိဋ္ဌိဆရာကြီး6ယောက်ထဲမှာတယောက်ပါဝင်ပေါ့နော်။အဲ့ဒီပုရဏကတ္တပကဘာပြောလဲဆိုတော့လောကကြီးမှာပညာဆိုတဲ့သိခြင်းမြင်ခြင်းတရားဟာလည်းပဲအကြောင်းမရှိဘူးဖြစ်ခြင်းရင်ဖြစ်တာဆိုတော့သိခြင်းရင်သိတယ်မသိခြင်းရင်မသိဘူးပေါ့နော်အကြောင်းမရှိဘူးလို့ပြောတယ်အဲ့လိုပဲမသိခြင်းဆိုတဲ့မောဟတရားတွေမသိမှုတွေမှလည်းပဲအကြောင်းတရားမရှိဘူးမသိတဲ့လူကအလိုလိုမသိနေတာသိတဲ့လူကအလိုလိုသိနေတာသူကအဲ့လိုပြောတယ်တဲ့သိခြင်းမှလည်းအကြောင်းမရှိဘူးမသိခြင်းမှလည်းအကြောင်းမရှိဘူးသိတဲ့လူကအလိုလိုသိတယ်မသိတဲ့လူကအလိုလိုကိုမသိတာတော်တော်တော့ကွာကြတာပဲသူ့အယူဆကဟုတ်လားအဲ့လိုပြောတော့မြတ်စွာဘုရားကမဟုတ်ဘူးတဲ့သိခြင်းမှလည်းပဲအကြောင်းရှိတယ်မသိခြင်းမှလည်းအကြောင်းရှိတယ်တဲ့အကြောင်းမဲ့ဖြစ်တာမဟုတ်မသိဘူးမသိဘူးမသိကြဘူးဆိုတာလည်းပဲအကြောင်းရှိနေတယ်တဲ့အကြောင်းရှိလို့မသိဘူးဆိုတာဖြစ်တယ်တိတယ်တိတယ်တိကြတယ်ဆိုတာလည်းပဲအကြောင်းရှိပါလေတဲ့လောကကြီးမှာအကြောင်းမရှိဘဲနဲ့ဘာမှမဖြစ်ဘူးပေါ့အဲ့ဒီမှာမြတ်စွာဘုရားကမတိခြင်းရဲ့အကြောင်းအဲ့ဒါကိုဘယ်လိုဟောထားတုံးဆိုတော့နိဝရဏတရား၅ပါးကိုဟောထားတယ်ဒကာဓမ္မတို့ဥရှင်တို့ဟိုတနေ့ကစကားတစ်လုံးဥရှင်ပြောလိုက်တယ်မှတ်မိမလားမသိဘူးအကြောင်းကိုတိတာပညာလို့ပြောလိုက်တာမှတ်မိလားအခုမတိခြင်းရဲ့အကြောင်းကိုမြတ်စွာဘုရားပြောတယ်နော်မတိခြင်းရဲ့အကြောင်းကဘာလဲတော့နိဝရဏတရား၅ပါးတကယ်လို့ဒကာဓမ္မတို့ဦးဇင်းတို့တွေမတိခြင်းကိုဆက်ဆုပ်တယ်မတိခြင်းကိုပြစ်ပယ်ခြင်းတယ်စွန့်ပစ်ခြင်းတယ်ဆိုရင်သူ့ရဲ့အကြောင်းကိုဖယ်ရှားဖို့မလိုဘူးလားလိုတယ်ဒီနိဝရဏတရား၅ပါးကိုမဖယ်နိုင်ဘူးဆိုရင်ကိုဟာမတိမမြင်ခြင်းကိုဘယ်လောက်ပဲဆက်ဆုပ်တယ်ပြောပြောမတိမှုနဲ့နေရမှာပဲလောကကြီးကအနတ္တလောကကြီးနော်အကြောင်းရှိရင်အကျိုးဖြစ်မှာဆိုလိုတာကနိဝရဏတရား၅ပါးဖြစ်နေရင်အဝိဇ္ဇာဆိုတဲ့မတိခြင်းဟန်ဖြစ်ကိုဖြစ်လိမ့်မယ်တဲ့ဒါသူ့ရဲ့အကြောင်းပဲအဲ့တော့နိဝရဏတရား၅ပါးဆိုတာပိဋကတုကသိပြီးသားပါနိဝရဏဆိုတာဘာလို့ဖုံးကွယ်ထားတဲ့သဘောမမြင်အောင်ကာထားတဲ့စီးထားတဲ့သဘောသွားမရအောင်တားထားတဲ့သဘောနော်အဲ့ဒါကိုနိဝရဏလို့ခေါ်တယ်ဘယ်နှပါးရှိတော့၅ပါးရှိတယ်ကမိစ္ဆန္ဒနိဝရဏကာမဂုဏ်အာယုန်နေနဲ့ပတ်သက်ပြီးတော့လိုချင်တဲ့ဆန္ဒတွေဖြစ်နေတဲ့အချိန်မှာအဲ့ဒါကာမိစ္ဆန္ဒနိဝရဏဖြစ်တယ်လို့ဆိုရတယ်။တရားကိုကောက်ရင်လောဘရတယ်။နောက်ဗျာမာဒနိဝရဏမကျေနပ်မှုစိတ်ဆူမှုစိတ်တူမှုတစုံတစ်ခုတစုံတရာနောက်ပတ်သက်ပြီးတော့စိတ်ထဲမှာမကြည်မလည်ဖြစ်နေတာကိုဘာခေါ်မလို့ဗျာမာဒနိဝရဏသူလည်းအတားအဆီးအပိတ်အပင်အကားအကွဲအမှန်တရားတွေကိုမရောက်အောင်သူတားထားလိုက်မယ်။အမှန်တရားကိုမမြင်နိုင်အောင်သူကွယ်ထားလိုက်မယ်။နော်ပြဘာဒနိဝရဏပြီးတော့ပါတော့ဌိနမိတ်တာနိဝရဏထိုင်မှိုင်ပြင်းရည်ခြင်းသဘောနော်တကယ်ထိုင်မှိုင်ပြင်းရည်လာပြီဆိုရင်ဘာမှမသိတော့ဘူးအဲ့ဒီအချိန်ဟာဘာမှကွက်ကွက်ပြပြတဲတဲကွက်ကွက်မသိနိုင်မမြင်နိုင်ပြီးတော့ဩဒိသကုတ်ကုတ်ဆာနိဝရဏဩဒိသဆိုတာပြန့်လွင်ခြင်းသဘောကုတ်ကုတ်ဆာဆိုတာကပြုပြီးသားအကုသိုလ်နဲ့ပတ်သက်ပြီးတော့ပြုမိမှားလေခြင်းနောင်တမပြုတ်လိုက်ရတဲ့ကုသိုလ်တရားနဲ့ပတ်သက်ပြီးတော့လွတ်လွတ်ဆုံးရှုံးမိလေခြင်းဆိုတဲ့နောင်တအဲ့ဒီနောင်တနှစ်ပန်းဖြင့်ပူလောင်တာကိုပုဂ္ဂုဆာလို့ဆိုတယ်တဲ့ပြန့်လွင့်ရင်ပူပန်မှုဆိုတာဖြစ်တတ်တယ်အဲ့ဒါပါလေနိဝရဏအတားအဆီးအပိတ်အပင်နောက်ဦးဇင်းတို့ဝိစီကိစ္စနိဝရဏအမှန်တရားနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်မချနိုင်ဘူး ตุลุตุลุဖြစ်နေရဲ့ရှစ်တူအမှာလို့နောက်ဆူအမှာလို့သွားအမှာလို့ပြန်အမှာလို့မဝီခွဲနိုင်ဘူးဘာသာတရားနဲ့ပတ်သက်ပြီးတော့ဖခင်နဲ့တရားနဲ့တန်ခါနဲ့ပတ်သက်ပြီးတော့အကျင့်မြတ်နဲ့ပတ်သက်ပြီးတော့စိတ်ထဲမှာတိကျခိုင်မာတဲ့ဆုံးဖြတ်ချက်သူ့မှာမရှိဘူးအဲ့ဒါပါတော့ဝိရှိကိစ္စနိဝရဏအဲ့ဒီနိဝရဏတရား၅ပါးရှိရင်ဖြစ်နေရင်အဲ့ဒီအချိန်မှာမတိမှုဆိုတာဖြစ်လာလိမ့်မယ်ဆိုလိုတာကလောဘတွေတိတ်ကြီးလာရင်မိုက်သွားတဲ့ဒီမတိတာတွေဖြစ်လာပြီဒေါသတွေအကြီးရင်လည်းအမှန်တရားကိုမတိတော့ဘူးမမြင်နိုင်ဘူးမောဟဖြစ်တယ်တရားတွေကိုအဲ့လိုကြည်ကြပြင်းပြနားလည်ဖို့လိုတယ်နော်များသောအားဖြင့်တော့ပြိဿသမုပ္ပါဒေသနာတော်အရာကတော့မတိမှုကိုအခြေခံပြီးတော့မြောက်များလာသောအကုသိုလ်တွေဖြစ်တယ်လို့ပြောထားတာဒါလည်းမှန်တာပဲအခုလည်းပဲဒီမှာဟောထားပြီးအဲ့ဒီမတိမှုအဝိဇ္ဇာရဲ့အကြောင်းတရားကိုပြန်ပြီးတော့ပြောထားတာလူတယောက်ဟာလူကျင်လုံးအာကြီးလာရင်ကန့်သွားတယ်မမြင်တော့ဘူးတချို့အလိန်ခံရတာတွေလဲပါတယ်ဆိုတဲ့လူတွေအလိန်ခံရတာတွေရှိတယ်မို့လားဘာဖြစ်တာတော့လောဘကြီးလို့လိန်ခံရတာဟုတ်လားတခါတည်းရစိတ်တူတယ်ဆိုလို့ရှိရင်လည်းအမှန်တရားကိုမသိနိုင်ဘူးအဲ့ဒါလိုပဲနိဝရဏတရား၅ပါးအကျဉ်းသားလေကြည့်ပေါ့ဒီ၅ပါးသည်မသိခြင်းရဲ့အကြောင်းတရားဦးဇင်းတို့ကျမ်းဂန်လေးထဲမှာအမျိုးမျိုးဥပမာပေးပါတယ်မြတ်စွာဘုရားကရှင်းတုံးကမျက်နှာရိပ်တွေပါတွေကိုကြည့်ခြင်းနဲ့ဆိုရင်အခုလိုမှန်ကမရှိဘူးအဲ့ဒါသူကဘာမှကြည့်ရင်တီးငိမ့်နေတဲ့ရေပေါ်မှာကြည့်ရတယ်ဒါမှမဟုတ်တက်နိုင်တဲ့ပုံကိုယ်လေးကတော့ကြေးပြားလေးတွေကိုညီးနေအောင်ခတ်ထားပြီးတော့အချင်းကြီးလေးပါလေးနဲ့တုပ်ပြီးတော့ဝင်းနေအောင်လှုပ်ထားတယ်။ခုလိုမှန်လို့တော့ကွက်ကွက်ပြက်ပြက်ပဲမြင်ရမှာလို့ရေကအကောင်းဆုံးပါပဲ။အလင်းရောင်ရှိတဲ့နေရာမှာချထားတဲ့ရေကလေးငိမ့်နေတယ်ဆိုရင်မျက်နှာကိုမြင်ရဘူးလားမြင်ရတယ်။အဲ့ဒီမျက်နှာရိပ်ကိုကြည့်တဲ့အခါမှာတဲ့ဒီရေမျက်နှာပြင်လေးပေါ့ကိုအဖြူအနီအဝါအပြအဆတ်ရှိတဲ့ဆေးရောင်စုံမှုန့်နေကျဖြန့်ထားမယ်ဆိုရင်မျက်နှာရိပ်ကိုမြင်နိုင်တော့ဘူးတဲ့။အဲ့ဒါလည်းပဲကာမိစန္ဒနိဝရဏစိတ်တန်တာမှာဖုံလွှမ်းထားမယ်ဆိုရင်အမှန်တရားကိုမမြင်နိုင်ဘူးလေ။ရေပေါ်မှာဆေးရောင်သုံးရှိရင်မျက်နှာရိပ်ကိုမမြင်နိုင်ဘူး။နိဝရဏ၅ပါးကို၅မျိုးဥပမာနဲ့မြတ်စွာဘုရားဟောတယ်။နော်ရေကပူပြီးတော့ပွက်နေတယ်ဆူးနေတယ်ဆိုရင်လည်းမျက်နှာရိပ်ကိုမမြင်နိုင်ဘူး။အဲ့လိုပဲစိတ်ကဒေါသနဲ့ဆူးနေတယ်ပွက်နေတယ်ဆိုရင်လည်းအမှန်တရားကိုမမြင်နိုင်ဘူး။ဟုတ်လား။အဲ့လိုပဲရေကအနေဒီပါလေးထားပြီးတော့တခါတည်းနော်ရည်ညှိတွေပါလေးတင်းနေတယ်ဆိုလို့ရှိရင်လည်းပဲမျက်နှာရိပ်ကိုမမြင်နိုင်ဘူးအဲ့လိုပဲထိုင်းမိုင်းပြင်းရည်နေရဲ့မျက်နှာရိပ်ကိုအမှန်တရားကိုမမြင်နိုင်ဘူးနောက်ကနောက်တစ်ခါရေကလှုပ်နေတယ်လေတိုက်လို့လှုပ်နေတယ်အမောင်ထဲမှာလည်းချထားတယ်အဲ့လိုဆိုရင်လည်းမျက်နှာရိပ်ကိုမမြင်နိုင်ဘူးဟုတ်လားအဲ့လိုပဲနောက်တစ်ခါအနေဒီပါလေးထားနေတယ်ဆိုရင်လည်းမျက်နှာရိပ်ကိုမမြင်နိုင်ဘူးနိဝရဏတရား၅ပါးကိုဥမာ၅မျိုးပေးပြီးတော့မြတ်စွာဘုရားဟောထားတာရှိတယ်။ဒါကြောင့်မတိခြင်းမှာအကြောင်းတရားရှိတယ်။အဲ့ဒါကဘာလဲ။နိဝရဏတရား၅ပါးတဲ့။ဒါအဘယကိုဟောတာနော်မြတ်စွာဘုရားက။နောက်တိခြင်းမှာလည်းအကြောင်းတရားရှိတယ်။အဲ့ဒီတိခြင်းရဲ့အကြောင်းတရားကတော့အခုပြောနေတဲ့ဘုဇင်၇ပါးပါတဲ့။ဘုဇင်၇ပါးဖြစ်အောင်လုပ်မယ်ဆိုရင်တော့တိလိမ့်မယ်၊မြင်လိမ့်မယ်၊နားလေလိမ့်မယ်၊ဉာဏ်ကြီးလိမ့်မယ်။နော်ဉာဏ်ဆိုတဲ့သဘောတဘာဝဟာအလွန်အံ့ဩစရာကောင်းတယ်။နော်လောကီကိစ္စမှာလည်းပဲဉာဏ်ကဆရာကြီးပဲ။ဓမ္မရေးရမှာလည်းပဲဉာဏ်ကအဓိကပဲ။ဟိုတနေ့ကဦးရှင်တို့အိန္ဒြေကိုပြောလိုက်တုန်းကပြောလိုက်တယ်နော်။အိန္ဒြေတွေထဲမှာဘယ်အိန္ဒြေဟာအဓိက၊ပညာဣန္ဒြေဟာအဓိက။သိဖို့အတွက်တရားတရားဆိုတာလိုအပ်တာ။သိဖို့အတွက်တတိဆိုတာလိုအပ်တာ။သိဖို့အတွက်ဝရိယ၊တမာတိဆိုတာလိုအပ်တာ။ဖျားဟောတာလားရှိတယ်เนาะဒါကြောင့်ပညာတရားအရေးမကြီးဘူးလားအရေးကြီးတယ်အဲ့ဒီအရေးကြီးတယ်ဆိုတော့ဒီအသိဒီပညာဒီဉာဏ်ဆိုတာဖြစ်ချင်တယ်ဆိုရင်သူ့ရဲ့အကြောင်းတရားကိုဖြစ်အောင်လုပ်ဖို့လိုတယ်သူ့အကြောင်းတရားကဘာလို့ဘုဇင်၇ပါးတရားမြတ်ယရနာဖြစ်နေတယ်တဲ့ဒါကြောင့်ဦးဇင်တို့အဲ့ဒီဘုဇင်တန်ရုပ်ထဲမှာယဟန်တပါးကမြတ်စွာဘုရားကိုမေးတယ်အရှင်ဘုရားဉာဏ်ပညာနည်း၍ဖြင်းအသူဖြင်းအသူလို့ပြောကြတယ်တဲ့ဘယ်လိုပုဂ္ဂိုလ်မျိုးကိုဉာဏ်ပညာနည်းပြီးဖြင်းအတဲ့လူလို့ဆိုမလဲတဲ့ဘုဇင်၇ပါးကိုမပွားများတဲ့လူကိုဉာဏ်နည်းပြီးဖြင်းအတဲ့လူလို့ဆိုရမယ်တဲ့မြတ်စွာဘုရားပြောတော်မူတဲ့ပညာကတစ်မျိုးနော်ဟုတ်လားအတယ်လို့ပြောတာကလည်းတစ်မျိုးပဲတော့လောကီလူကတော့လူတွေကအမျိုးမျိုးပြောကြတာပေါ့လေနော်အဲ့ဒါလိုပဲဉာဏ်ပညာကြီး၍နော်သိမြင်နားလည်သူပညာရှိသူလို့ပြောကြတယ်တဲ့အဲ့လိုပညာရှိတယ်ဆိုတဲ့လူကဘယ်လိုလူမျိုးလဲတဲ့ဘုဇင်၇ပါးကိုပွားတဲ့လူဟာပညာရှိပါတယ်ဘုဇင်၇ပါးမပွားတဲ့လူဟာပညာမဲ့ပါတယ်နော်လူတွေကတော့ သူတို့ကပညာဓာတ်တွေပြောတော့ပြောကြတာပဲဟုတ်လားเนาะသူတို့ကဘာလဲတော့ပညာဓာတ်တွေသူတို့ကပညာတတ်တာမဟုတ်ဘူးဒီမှာတော့မြတ်စွာဘုရားကပညာချီခြင်းပညာမရှိခြင်းကိုဘယ်ဟာကိုအခြေခံပြီးတော့ပြောထားတော့ဟေးဘုရင်ခုနှစ်ပါးကိုပြောထားတာဓာတ်တက်ပူပြီးတော့ဥစဉ်တို့လူတွေနားလည်အောင်တိတိပြောရရင်တော့ကိုယ်ခန္ဓာရဲ့အကြောင်းကိုကိုများများသိလေပညာရှိလေပဲကိုယ်ခန္ဓာရဲ့သဘောတဘာဝအကြောင်းမသိရင်မသိသလားအဲ့ဒီလူပညာမဲ့ပဲဘုံဆိုပညာဆိုတာကောင်းကျိုးချမ်းသာကိုပြည့်စည်နိုင်ရမယ်နော်ကိုယ်အကြောင်းကိုသိတဲ့ပညာသီးတာလည်းပညာအစစ်ဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးချမ်းသာကိုတကယ်ပြည့်စည်စေနိုင်တယ်ကျန်တဲ့ပညာတွေဆိုတာကလူတွေရဲ့အထင်မြတာရှိတယ်တနည်းအားဖြင့်ပညာမမီသောပညာတွေတဲ့တယ်ပြောရင်တော့သင်ညာတွေမှတ်သားထားတာဒါကြောင့်မို့လို့ကိုလိုချင်တဲ့ချမ်းသာခြင်းဆိုတဲ့အကျိုးကမပြည့်ဘူးပညာမဟုတ်တဲ့အတွက်ကြောင့်ကိုလိုချင်တဲ့ချမ်းသာကိုမပြည့်စည်စေနိုင်တာဟုတ်ရဲ့လားဒါကြောင့်ဘိသဘောင်းတို့တော်မလို့ပညာရှိပညာမဲ့ခွဲခြားတဲ့နေရာမှာလည်းဘုရင်တရားကိုအဓိကအခြေခံထားပြီးတော့ခွဲခြားတာဟုတ်လားအဲ့တော့ဥစဉ်တို့ဘုရင်တရားဟာတော်တော်အရေးပါတယ်ဆိုတဲ့အပိုင်းတွေကိုဒါပြောနေတာအဲ့တော့အဲ့ဒါလောက်အရေးပါတဲ့ဘုရင်တရားဒီဘုရင်တရားမှာကိုလည်းအကြောင်းတရားတွေရှိနေတယ်တဲ့တရားတိုင်းဟာအကြောင်းနဲ့မกินဘူးဆိုတာတော့ဘိသတို့သိပြီးသားဟုတ်လားအဲ့ဒါမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ကြောင့်ဒဂါရမတို့ဥစဉ်တို့တွေကသိဝင်ရကြတာ။တော့ဒီအင်မတန်တန်ဖိုးကြီးတဲ့ဘုရင်ယရနာမှာအကြောင်းတရားတွေရှိနေတယ်တဲ့။အဲ့ဒီအကြောင်းတရားကအတွင်အကြောင်းအပြင်အကြောင်းတို့နှစ်မျိုးရှိတယ်တဲ့။နော်အတွင်အကြောင်းအပြင်အကြောင်းတဲ့။အဲ့ဒီမှာအတွင်ဘက်မှာရှိတဲ့ဘုရင်တရားရဲ့အကြောင်းဟာဘာလဲဆိုရင်ယောနိသောမနတိကာလပါတဲ့။အရာရာကိုတင့်တင့်လျောက်ပတ်မှန်ကန်စွာနှလုံးသွင်းဆင်ញင်တဲ့ချင်းယောနိသောမနတိကာလကနယ်ကအလွန်ကျယ်တယ်ကုသိုလ်အလုံးတို့ရဲ့အခြေခံလို့လည်းမြတ်စွာဘုရားဟောတယ်ဒီယောနိသောမနတိကာလသူနဲ့ဆန့်ကျင်ပဲအာယောနိသောမနတိကာလအရာရာမှာနှလုံးသွင်းမှားတယ်ဆိုတဲ့သဘောတရားကိုအကုသိုလ်အလုံးတို့ရဲ့အခြေခံလို့လည်းဟောတယ်ဒီနေရာမှာအကုသိုလ်အာလုံးတို့ရဲ့အခြေခံကုသိုလ်အာလုံးတို့ရဲ့အခြေခံဖြစ်တဲ့အာယောနိသောမနတိကာရယောနိသောမနတိကာရကိုဟောတဲ့နေရာမှာနီးသောအကြောင်းလို့တောင်းဟောထားတယ်။နော်တခါကြီးဒီမှာညသဘောပေါက်လားမသိဘူး။နော်အခုဒီမှာယောနိသောမနတိကာရကိုဘုရင်တရားရဲ့အတွင်အကြောင်းလို့ဟောတယ်။အတွင်ဆိုတာကိုယ်တည်းကဖြစ်တဲ့သဘောပေါ့နော်အတွင်အကြောင်းပြီးတော့ဒီဘုရင်တရားတွေဖြစ်ဖို့အတွက်အပြင်ဘက်မှာလည်းအကြောင်းတရားရှိရမယ်အဲ့ဒါကဘာလဲဆိုတော့ကလျာဏမိတ်တာတဲ့မိတ်ကောင်းဆွေကောင်းကိုတဲ့သီလသမာဓိပညာကြီးမြတ်တဲ့စိတ်တော်ဓာတ်တကယ်ကောင်းတဲ့ပုံကိုယ်တွေနဲ့ပေါင်းတင်ဆက်ဆံတတ်ဖို့လိုတယ်အဲ့ဒါလိုကလျာဏမိတ်တာရှိခြင်းဒီပင်လျင်ဘုရင်တရားတွေပြည့်စုံဖို့အတွက်အပြင်ဘက်ကအကြောင်းတရားပြည့်စုံတယ်လို့ဆိုရတယ်တဲ့ဆိုလိုတာကစိတ်ကောင်းလည်းရှိမယ်မိတ်ကောင်းလည်းရှိမယ်ဆိုရင်ဘုရင်တရားဆိုတဲ့ယရနာတွေကိုယ်တန်တန်မှာပြည့်စုံလာလိမ့်မယ်လို့ပြောတာ။ဘာနဲ့ပါစိတ်ကောင်းနဲ့မိတ်ကောင်းစိတ်ကောင်းဆိုတာကယောနိသောမနတိကာရเนาะစိတ်ကောင်းကလေးเนาะအင်မတန်တင့်တင့်လျောက်ပတ်သွားစဉ်းစားတွေးတောတတ်တဲ့ဆင်ញင်တတ်တဲ့ယောနိသောမနတိကာရသူ့ကိုအတိတ်ပဲဖွင့်ဆိုဖို့ကတော့တော်တော်ကိုကျေပြန့်နေနည်းနည်းတဲ့ဒီယောနိသောမနတိကာရကဟုတ်လားအဲ့ဒါကိုဦးဇင်းတို့ပြောဖို့အချိန်မရဘူးနော်။အဲ့တော့တင့်တင့်လျှောက်ပတ်စွာနှလုံးသွင်းနိုင်တယ်။အကုသိုလ်မဖြစ်အောင်နှလုံးသွင်းနိုင်တယ်။ကုသိုလ်ဖြစ်အောင်နှလုံးသွင်းနိုင်တယ်။တွေ့ကြုံလာတဲ့အခြေအနေတွေကကုသိုလ်အကုသိုလ်ဖြစ်ဖို့အဓိကလား။ကိုယ့်ရဲ့နှလုံးသွင်းမှုကကုသိုလ်အကုသိုလ်ဖြစ်တဲ့နေရာမှာအဓိကလားဆိုတာလည်းနားလည်ဖို့လိုတယ်။အပြင်ဘက်ကအကြောင်းတွေတော့ရှိတာပေါ့။လိုချင်တဲ့အာယုံနဲ့တွေ့ရင်လောဘဆိုတာဖြစ်တတ်တယ်။မကျင်တဲ့ဆရာအာယုံနဲ့တွေ့ရင်ဒေါသဆိုတာဖြစ်တတ်တယ်။သို့သောလူချင်းစရာအာယုန်နေနဲ့တွေ့တိုင်းလောဘဆိုတာဖြစ်သလားမကျင့်တဲ့စရာအာယုန်နေနဲ့တွေ့တိုင်းဒေါသဆိုတာဖြစ်သလားလို့လည်းဆက်စဉ်းစားကြည့်ပါအာယောနိသောမနတိကာရရှိနေမှလောဘတို့ဒေါသတို့ဆိုတာဖြစ်တာလူချင်းစရာအာယုန်လည်းတွေ့မယ်နှလုံးသွင်းလည်းမှားမယ်ဆိုရင်ယာကဆိုတဲ့လူချင်းမှုဆွဲလန်းမှုဆိုတာဖြစ်တယ်မကျင့်တဲ့စရာအာယုန်နေလည်းတွေ့မယ်နှလုံးသွင်းလည်းမှားမယ်ဆိုရင်ဒေါသဆိုတဲ့ပဋိက္ခာနုတယနော်စိတ်ဆိုးတဲ့စိတ်တူတဲ့သဘောတွေဖြစ်လာတယ်။အဲ့တော့အပြင်းမကအကြောင်းနေဆိုတာဖယ်လို့ရတာမဟုတ်ဘူး။ရတဲ့လောက်ရမယ်မရတာကများတယ်။အဲ့ တော့ကိုယ့်ရဲ့အတွင်းတဏ္ဍာမှာရှိနေတဲ့မကောင်းတဲ့အကြောင်းတရားကိုဖယ်ရှားခြင်းဖြစ်တာလေလောဘဒေါသကိုမဖြစ်အောင်ကြိုးစားကြရမှာနော်လောဘဖြစ်တယ်ဆိုတာအာယောနိတောမနတိကာရပါမဖြစ်တာနော်အဲ့ဒါလိုပဲဒေါသဖြစ်တယ်ဆိုတာလေအာယောနိတောမနတိကာရပါမဖြစ်တာဆိုကြပါစို့အင်မတန်ကောင်းမြတ်တဲ့အာယုံကိုတွေ့နေတော့လည်းပဲတချို့ကကုသိုလ်ဖြစ်ကြတယ်တချို့ကြတော့အလွန်ကောင်းတဲ့အာယုံကိုတွေ့တာကိုပဲသူ့အတွက်အလွန်ကြီးကျယ်တဲ့အကုသိုလ်ဖြစ်သွားတယ်အာယုံကတော့ဒီအာယုံဒီအာယုံတွေ့တာသူ့မှာအကုသိုလ်ဖြစ်တယ်သူ့မှာကုသိုလ်ဖြစ်တယ်ဘာကွာသွားတာတော့ယောနိတော်နဲ့အာယောနိတော်မနတိကာရကွာသွားတာယောနိတော်မနတိကာရရှိတဲ့လူကကုသိုလ်ဖြစ်တယ်အာယောနိတောမနတိကာရရှိတဲ့လူကအကုသိုလ်ဖြစ်တယ်။တခါတည်းရံမှာယောနိတောမနတိကာရဘလောက်ဆွမ်းလဲဆိုရင်လောဘဖြစ်စေရအာယုန်နဲ့တွေ့တောင်မှယောနိတောမနတိကာရရှိရင်လောဘမဖြစ်ဘူးပညာပဲဖြစ်တယ်။ဟိုတဲ့တဲ့ပြောရရင်အကုသိုလ်ဖြစ်စေရကျုံနေတဲ့ဂျားထဲမှာတောင်ကုသိုလ်ဖြစ်အောင်ယောနိတောမနတိကာရကလုံနိုင်တယ်။ဒါကယောနိတောမနတိကာရရဲ့အစွမ်းပေါ့။အာယောနိတောမနတိကာရကလည်းစွန့်နေကြောက်မဲ့ဖွယ်ရသူကလည်းပဲဆိုးတဲ့ဘက်မှာကုသိုလ်ဖြစ်ဖွယ်ရအာယုန်နဲ့တွေ့တာတောင်မှအကုသိုလ်ဖြစ်အောင်လှုပ်ချလိုက်နိုင်တယ်။အဲ့တော့ပေးသက်ပေါင်းသူတော်ကောင်းတို့အာယုန်ကအဓိကလားနှလုံးသွင်းကအဓိကလားအဲ့ဒါပဲအဲ့ဒါပဲနော်အာယုန်ဆိုတာကတကယ်တမ်းကဒါဖယ်လိုက်ရင်ဟိုကနေတွေ့တာပါပဲနော်အာယုန်ဆိုတာတိုးတဲ့တယောက်တည်းသွားနေလဲရှောင်လို့မရဘူးအတိတ်ကာလကငါပေါ့သူကဘာလုပ်တယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးတော့စိတ်ထဲမှာရှိနေအောင်မှာပဲလေဟုတ်တယ်မို့လားဓမ္မယုံဆိုပြီးတော့ရှိမနေဘူးလားအဲ့ဒါဘယ်လိုလုပ်ဖယ်မလို့အဲ့ဒါဘယ်လိုလုပ်ဖယ်မလို့ဖယ်လို့မရပါဘူးဟုတ်ရဲ့လားဒါကြောင့်ပေးသက်ပေါင်းသူတော်ပေါင်းတို့ဘုရားရှင်တရားဖြစ်ဖို့အတွက်အင်မတန်အရေးကြီးတဲ့အတွင်းအကြောင်းဆိုတာယောနိတော်မနတိကာရပါတဲ့နော်နှလုံးသွင်းမှန်ကန်ပဲဆိုရင်တတိလည်းဖြစ်မယ်ဓမ္မဝိဇ္ဇာလည်းဖြစ်မယ်ဝိရိယပီတိပတ္တိသမာဓိဥပေက္ခာအဘိုးရှင်ခုနှစ်ပါးတော့အကုန်လုံးဖြစ်နိုင်တယ်ကြိုးကြောင်ဆက်ဆက်ပြီးတော့ဟုတ်လားအေးအဲ့ဒါလိုပဲပြင်မက်မှာလည်းအကြောင်းတရားရှိရမယ်ပို့ပြီးတော့ခိုင်ကန့်အားကောင်းအောင်ပြင်မက်ကအကြောင်းတရားကဘာလဲတော့ကလျာဏမိတ္တာမိတ်ကောင်းချွေကောင်းဆရာကောင်းတမန်ကောင်းပြောလို့မရဘူးလားရတယ်ဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့အလွန်တန်ဖိုးကြီးတဲ့မဉ္ဉံဖူဉ္ဉံရဲ့အတောင်အလက်လို့ဆိုတော့ဘုရားကြီးပြောထားတဲ့နော်ဘုရင်တရားတွေဖြစ်ခြင်းနဲ့ဆိုရင်ယောနိတော်မနတိကာရရှိဖို့လိုတယ်မိကောင်းရွှေကောင်းရှိဖို့လိုပါတယ်ဒါဘုရင်တရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒီကနေ့တော်တော်ကြီးကိုကြည်ကြဲဝုံဝုံပြောလိုက်ပါတယ်ဟုတ်ရဲ့လားအေးဒါကြောင့်ဘုရင်တရားခုနှစ်ပါးနဲ့ပြည့်စုံအောင်ကျင့်ကြံကြိုးကိုအထုတ်ပြီးတော့မဉ္ဉံဖူဉ္ဉံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း